တော်ရှင်များခင်ဗျာ VOA မေရိကန်တန်မြန်မာပိုင်းစီစဉ်မှာအင်္ဂါနေ့ညတိုင်းတင်ဆက်နေကြဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင်းစီကောင်းစရာကန္တာကိုစတင်ထုတ်လွှင့်ပါတော့မယ်ဒီညမှာတော့ကျွန်တော်ရဲ့ရောင်ကြီးဖြစ်တဲ့ဦးဇော်ဝင်းနဲ့ကျွန်တော်ခင်မောင်သီတို့ကလက်တန်းဆွေးနွေးတင်ပြဖို့စီစဉ်ထားပါတယ်ဦးဇော်ဝင်းခင်ဗျာတည်တော်မူတဲ့အချိန်မှာကျွန်တော်တို့အီရတ်နဲ့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်တွေကိုထောက်ကူအားပေးဖို့နဲ့နောက်ပြီးတော့တခြားလိုအပ်ချက်တွေကိုပေးနိုင်ဖို့အတွက်သမရဘုတ်ရှင်နေနဲ့ကဒေါ်လာ82ဘီလီယံပေါ့လေတောင်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အောက်လွတ်တော်ကနေပြီးတော့စပြီးတော့အရင်ဘက်ကဆွေးနွေးနေတယ်ခင်ဗျအဲ့တော့ဒီဟာကဘာလဲဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုနဲ့ပေါ့လေဒီညွန်ပေါင်းရောင်းရင်းဒီအနေနဲ့ကဟာလာအခုအချိန်ကြီးပေါ့လေအီရတ်ကစစ်တပ်နဲ့ကျွန်တော်တို့ရဲတပ်ဖွဲ့တွေကိုပေါ့လေလေ့ကျင့်သင်ကြားပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းတွေတော်တော်လေးမေးတဲ့ကိစ္စလဲပါရပေါ့ခင်ဗျအဲ့တော့ဒါမျိုးကလည်းသိတဲ့အချိန်ပဲကျွန်တော်တို့စစ်ဆေးမှုဆိုတာကကောင်ကလေးလွတ်တော်မှာကော်မတီအသီးသီးအဆင့်မျိုးမျိုးမှာသွားပြီးတော့မှနော်အဲဒီ 87.3 ဘီလီယံဒေါ်လာလုံငွေတောင်းတဲ့ကိစ္စကိုအခြေတင်ဆွေးနွေးကြတာကိုခင်ဗျအဲ့ဒါလည်းပဲခုနကျွန်တော်တင်ပြထားတဲ့အချိန်ပဲကာကွယ်ရေးသုံးစီရဲ့နောက်စစ်သားတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေပေါ့လေအဲစစ်တပ်ပစ္စည်းပစ္စည်းတွေနောက်ပြီးတော့တခါလေဟာလားစစ်သားတွေနဲ့ကျွန်တော်တို့ရင်းနေပါတွေအတွက်ပေါ့လေအဲဒီဟာတွေကိုအဆင့်မြင့်ဖို့ကိစ္စဒါတွေပါပါတယ်အဲ့တော့ဒါတွေပါလေဆိုတော့စစ်သားတွေမှာဝတ်စားထားတဲ့ဝတ်စားတွေပေါ့လေအဲ့ဒါတွေကလည်းပဲတော်တော်လေးကိုဒီလိုအပ်ချက်ဟာလေးရှိတယ်နောက်ပြီးတော့ကျွန်တော်တို့ဒီကားတွေပါတွေပေါ့လေအဲ့ဒီကလည်းဟန်ဘီတို့တခြားရင်းနေပေါ့ဗျာအဲ့ဒါတွေကိုပြင်ဖို့ဆင်ဖို့အဲစားထိုးဖို့ဒါတွေပါတယ်ဗျနောက်ပြီးတော့လည်းပဲရေဒီယိုတွေနောက်ညကြီးမျက်မှန်တွေနောက်ပြီးတော့လမ်းပြမှာပေါ့လေဒီဗီဒီယိုနဲ့ထိန်းချုပ်ပြီးတော့ထောက်တဲ့ဘုံတွေကိုအဲဘုံမပေါက်စီအောင်ပေါ့လေတားတဲ့ဟာဒီလိုအပ်ချက်တွေအကုန်လုံးတွေ့သုံးမှာမလားခင်ဗျ
ဒေါ်လာ9ဘီလီယံခွဲတာတာကိုတော့အီရတ်တပ်ဖွဲ့တွေလစ်ကျင်ပေးရေးအတွက်နဲ့လုံခြုံရေးတာဝန်ကိုအီရတ်ရဲ့ပေါ်ထွန်းစဒီမိုကရက်တစ်အစိုးရကိုပခုံးပြောင်းပေးရေးပန်းတိုင်အတွက်သုံးစွဲဖို့ဖြစ်တယ်ခင်ဗျ
ဟုတ်ကဲ့ခင်ဗ
ျဒေါ်လာစင်မှာအီရတ်ရဲ့12,000ကနဲ့စစ်သား6,000လောက်ကိုလစ်ကျင်လက်နက်တပ်ဆင်ပြီးပြီလို့နိုင်ငံရေးဌာနကပြောကြားခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဘာလို့ရှိဖြစ်ပေါ့လေ2003ခုနှစ်ကစပြီးတော့အီရတ်နဲ့ပတ်သက်တဲ့သုံးစီကိစ္စအခုလည်းကြည့်လေနိုင်ငံရေးထဲမှာတခါတည်းလဲနေတဲ့ကိစ္စပါပဲဒါတွေကလည်းပဲဘာလို့ရှိဖြစ်ပေါ့လေကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့ကျွန်တော်တို့ဘတ်ဂျက်သုံးငွေပြင်ပပေါ့လေအပြင်ဘက်ကနေပြီးတော့ပုံမှန်နဲ့မဆိုင်တဲ့ဟာတွေကိုသူကတောင်းနေတဲ့သဘောရှိတယ်မလားခင်ဗျ
ဟုတ်ပါရဲ့ခင်ဗျနောက်ပြီးတော့ဒီတက်မှာပြင်းပြင်းထန်ထန်မကြေမနပ်ပြောဆိုသူတွေကတော့အီရတ်လုံခြုံရေးတပ်တွေကိုလက်ကျင့်ပေးမှုအရှိန်အဟုန်နဲ့ပတ်သက်လို့ဘုရှ်အစိုးရဟာရိုးရိုးသားသားမရှိခဲ့ဘူးလို့ပြောခဲ့ကြတဲ့ဒီမိုကရက်အမတ်တွေဖြစ်ပါလေ
ဟုတ်ကဲ့
ခံစားမှုတွေဘလောက်ပြင်းပြတယ်လဲဆိုတာမကြခင်ကကွန်ဂရက်လွှတ်တော်အတွင်းကြားနာမှုတစ်ခုမှာထင်ရှားခဲ့ပါတယ်ခမလေ
းဟုတ်ကဲ့ခင်ဗျာဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဖြစ်တဲ့ဒန်နစ်ကူရှင်နစ်ကဆိုလို့ရှိရင်ဒီအမေရိကန်ကာကွယ်ရေးနဲ့ပေါ့လေအဲစစ်ပယ်ဆိုင်ရာအာဏာပိုင်တွေအနေနဲ့နော်ဒီအမေရိကန်အစိုးရလုတ်တာကင်တာတွေကိုစစ်ဆေးတဲ့လုပ်ငန်းစစ်ဆေးရုံးပေါ့ခင်ဗျအဲ့ဒီကအစီရင်ခံစားပုံမှာမူတည်ပြီးတော့အီရတ်မှာဒီစစ်ဖက်ကိုကျွန်တော်တို့လေ့ကျင့်ပေးနေတာနဲ့ပတ်သက်လို့သူကအခုလိုစောကြောပြောကြတော့ပါတယ်ခင်ဗျ
PAO has pointed out that there's no means in place to even measure the successof the Iraqis
ဒီလိုညွန်ကြီးတက်တည်းရဲ့အောင်မြင်မှုကိုတိုင်းတာဖို့ဤလန်းတောင်နေသားကြမရှိသေးပါဘူးလို့အစစ်စီဌာန GEO ကထောက်ပြခဲ့ပါတယ်တဲ
့ဟုတ်ကဲ့
ဒါဟာရှစ်စရာကောင်းပါလေစိတ်ကူးကဘာလို့ဖြစ်နေတာပဲလူအစုလိုက်တည်ကြည်စေတဲ့လက်နက်တွေလို့ဒဏ္ဍာရီဆန်လှပါတယ်လို့သူကပြောသွားတာခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့အမေရိကန်ဆိုရဲလုပ်ငန်းတွေကိုစစ်ဆေးတဲ့ပေါ့လေလုပ်ငန်းစစ်ဆေးရေးရုံးအနေနဲ့ကကျွန်တော်တို့အဲ့ဒီမှာနိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးဆိုင်ရာပေါ့လေညွှန်ကြားမှုဖြစ်တဲ့ Joseph Christoph ကဆိုလို့ရှိရင်အခုလိုပြောကြားတော့ပါလေခင်ဗ
ျ Data on the status of Iraqi security forces is unreliable and provides
ဒီလိုညွှန်ရေးတပ်ဖွဲ့တွေရဲ့ခြေအနေနဲ့ပတ်သက်တဲ့အချက်အလက်တွေမခိုင်လုံတဲ့အတွက်သူတို့ရဲ့စွမ်းပကနဲ့ပတ်သက်လို့လည်းနည်းနည်းကြီးကြီးလောက်တာသိရပါတယ်တဲ
့ဟုတ်ကဲ့
ညွန်မောင်းဟာအီရတ်တပ်တွေရဲ့ဖွဲ့စည်းပုံအဆင်သင့်ရှိမှုနဲ့ခေါင်းဆောင်မှုဆိုင်ရာပြဿနာတွေကိုရင်ဆိုင်နေရစဲမှာသူတွေတိုးလာနေတဲ့တောင်းကြမှုကိုတိုက်ချက်သွားရမှာဖြစ်ပါလေလို့သူကပြောသွားတာပါ
ဟုတ်ကဲ့ခင်ဗျာအဲဒီမိုကရက်တစ်ဘက်ကဆိုလို့ရှိရင်ပေါ့လေနိုင်ငံရေးအရာနော်ကျွန်တော်တို့လက်ဝဲတိတ်တဲ့ပုံစံတွေဒါမျိုးမေးနေတာမဟုတ်ဘူးခင်ဗျာကျွန်တော်တို့ဒီမိုကရက်တစ်ပါတီမှာအလေလလမ်းစဉ်ကိုလိုက်တဲ့ပုံစံတူဖြစ်တဲ့ဂျင်းဟာမင်းအတောင်မှာပဲမလားအခုအစောပိုင်းကပေါ့ဗျာကျွန်တော်တို့သတင်းစာရှင်းလင်းပွဲမှာအဲတုံးနာဆွဲရတဲ့ပတ်သက်ပြီးတော့ဒေသစီစစ်ဖို့လိုတယ်ဆိုပြီးတော့အခုလို့သူကပြောခဲ့ပါလေခင်ဗျာ
trying to make sure, finally, that we have transparency in these large amounts.
Iran-ne Afghanistan ga se tong si yi twae budget longan sin pyin bet ka ni ka gwe yi thana go congress ka pe ni de iya ma ngwe chi pamana ne patet lo tin da myin da chi se bo ကျိုးစားနေတာဖြစ်ပါတယ်လို့အဲ့ဒီအမျိုးသမီးကြီးကပြောသွားတာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ Republican နေနဲ့ကလည်းပဲငွေကိုဘယ်လို30တယ်ဆိုတာလေးကိုသူတို့တော်တော်လေးစိတ်ပူနေတယ်ခင်ဗျာအထူးသဖြင့်ကတော့ပေါ့လေဒီအီရတ်မှာဟာလာအဲ့ဒီတုံးသွဲစီရန်ပုံငွေတွေကိုအဲဖြုတ်နာတွေများနေတယ်ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတာတွေရှိနေတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့အလို့တော်အမတ်ဖြစ်တဲ့ Connecticut အပြည်နယ်က Republican အမတ်ပေါ့လေ Chris Hayes ဆိုလို့ရှိရင်အဲဘာဖြစ်လဲဆိုလို့ရှိရင်ဒီဒါနဲ့ပတ်သက်လို့တဲ့ဒါကတော့လုံခြုံရေးအရလောက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟုတ်လားအဲဒီကာကွယ်ရေးဝန်ကြီးဌာနအနေနဲ့လောက်ရမှာပဲတဲ့ဒါပေမဲ့လို့ကွန်ကရစ်လွှတ်တော်အနေနဲ့ကလည်းပဲပို့ပြီးတော့ရှင်းရှင်းလင်းလင်းနဲ့ပြက်ပြက်သားသားအချက်လက်တွေသိဖို့လိုတယ်ဆိုပြီးတော့ခုလိုပြောသွားပါတယ်ခင
်ဗျ Numbers do matter. We need to know how many have been trained, how many will be trained and how they will be deployed.
ငင်းနာနေကအရေးကြီးပါတယ်တဲ့ဘလောက်များများကိုလေ့ကျင့်ပြီးပြီးနောက်ထပ်လေ့ကျင့်ပေးဦးမယ်နိုင်ငံကိုလုံခြုံစေဖို့သူတို့ကိုအိရတ်ကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထရေးဝန်ကြီးဌာနတွေကဘယ်လိုတာဝန်ပေးချထားမယ်ဆိုတာကျွန်တော်တို့သိဖို့လိုပါတယ်လို့သူကပြောသွားတာပါခင်ဗျာလေ
ဟုတ်ကဲ့ခင်ဗျာအဲ့တော့အိရတ်အာဖဂန်နစ္စတန်စစ်ပွဲမှာပေါ့လေငသုံးဆွေးရေးကျွန်တော်တို့ဥပဒေကြမ်းကိုတဲ့မှာဘာတွေပါသေးလဲဆိုလို့ရှိရင်နိုင်ငံခြားအကူအညီငွေပေးဖို့ပေါ့ခင်ဗျာအဲ့ဒါကတော့ 1.9 ဘီလီယံဒေါ်လာပါအဲ့ဒါလည်းပဲကျွန်တော်တို့ဒီမူရစီဘွားတိုက်ခဲ့ရေးတို့ပြန်လဲထူထောင်ရေးတို့နောက်ပြီးတော့လေ့ကျင့်ပညာပေးရေးတို့အာဖဂန်နစ္စတန်မှာလုံးမဲ့ကိစ္စတွေနဲ့ပတ်သက်တာပေါ့နော်ဦးစောကြီ
းဟုတ်ပါရဲ့ခင်ဗျဒီဥပဒေကြမ်းအရဂျော်ဒန်နိုင်ငံကဒေါ်လာ300နဲ့ပါကစ္စတန်ကဒေါ်လာ350ရမှာဖြစ်ပါတယ်ပလက်စိုင်းအာဏာပိုင်အဖွဲ့ကတော့အမေရိကန်စိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကတဆင့်ဒေါ်လာ300ရရှိမှာဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆူဒန်နိုင်ငံပေါ့လေအနောက်ပိုင်းကဒါဖာဆိုတဲ့နေရာမှာပေါ့လေအဲဒီအဲစနေရီကအထောက်အပံ့ပေးဖို့အတွက်ဒေါ်လာက150သန်းပေါ့ဗျာအဲနောက်ပြီးတော့တခါကျွန်တော်တို့မနှစ်တုန်းကဒီဇင်ဘာလမှာအဲဆူနာမီအဲလေလိုင်းဒဏ်ကြောင့်ပေါ့လေရေလိုင်းရေလိုင်းဒဏ်မိပြီးတော့အိန္ဒိယသမုဒ္ဒရာထဲမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့ဖြစ်စီနင့်နာခဲ့တဲ့နိုင်ငံတွေအတွက်အကူအညီပေးရတာတော့650သန်းဒေါ်လာဖြစ်ပါတယ်ဆိုတော့တင်ပြရင်ဒီတစ်ပတ်အမေရိကန်နိုင်ငံရေးကြောင့်ဒီကောင်းစရာကန္တာကိုဒီမှာပဲတခန့်ရလိုက်ပြကြည့်တော့ခင်ဗျာ